နောက်ထပ်မေးခွန်းတစ်ခုကတော့၄သိန်းရှိနေကဘာသသိန်းဆိုတာလူတွေကပြောတာပြောနေကြပြီမဲ့ဘာမှမသိဘူးဖြစ်နေပါရှင်ဗျာ၄သိန်းရှိနေကဘာသသိန်းရဲ့အဓိပ္ပာယ်ကိုအရှင်ဗျာရှင်းပြပြီးတော့မူပ
ါဘုံဘုံတရားဟောတဲ့အထက်မှာအများကြီးရှင်းပြပါတယ
်မှန်ပါဗျာ
၄သိန်းချေလို့၄အသိန်းချေဆိုတာကဘာနဲ့တွက်ပြီးတော့ပြောတဲ့စကားတစ်ခုပဲ
မှန်ပါဗျာ
အသိန်းချေရဆိုတာမရေမတွက်နိုင်တော့အောင်ကြာညောင်းပြီးတော့မှတ်တမ်းမရှိတော့အောင်ကြာညောင်းတဲ့အတိုင်းအတာတစ်ခုအသိန်းချေလို့ခေါ်တာဘာကြောင့်လေးလို့ပြောရတယ်လဲဆိုလို့ရှိရင်ဂေါရမမြတ်စွာဘုရားအလောင်းဟာဒီပင်ကရမြတ်စွာဘုရားရဲ့တက်ထက်မှာဗျာဒိတ်ခံခဲ့တယ်နော
်မှန်ပါဗျာမှန်ပါဗျာ
ဒီပင်ကရမြတ်စွာဘုရားပွင့်ပြီးတဲ့နောက်မှာဘုရားဆက်ပြတ်သွားပြီးကဘာပေါင်းဘလောက်ကြာတယ်ဆိုတာဟိုအရေးအတွက်သတ်မှတ်ချက်ကိုမရှိတော့အောင်ကြာခဲ့တယ်ဘုရားမဟုတ်ဘူးဒီပင်ကရမြတ်စွာဘုရားနဲ့နောက်ပိုင်းမှာနောက်ပွင့်လာတဲ့ဘုရားကကွန်တေညာဘုရားလို့ခေါ်တယ်အဲ့ဒီဒီပင်ကရာမြတ်စွာဘုရားနဲ့ကွန်တေညာဘုရားချာမှာအရေးအတွက်မရှိတော့အောင်ကြာသည့်အတွက်ကြောင့်အဲ့ဒါကိုတစ်အသင်ချေလို့ယူဆ။နောက်တစ်ခါကွန်တေညာဘုရားပွင့်ပြီးတဲ့နောက်မှာလည်းပဲအခုလိုအခါမျိုးကြုံရတယ်။ဘုရားမပွင့်မယ်နဲ့လေ
။မှန်ပါဗျာ
။မင်္ဂလာဘုရားပွင့်တဲ့နောက်အဲ့ဒီဘုရားနဲ့ဆူချာမှာလည်းပဲအရေးအတွက်ကိမဲ့လောက်အောင်ကြာကြောင်းလို့တစ်အသင်ချေ။ဘုရား24ဆူထဲမှာဒီဖျားရရဲ့အကြမ်းမှ၄ခါကြုံခဲ့တယ်အဲ့ဒါလို့မရေမတွက်နိုင်တော့အောင်အဲ့ဒါ၄ခါကြုံခဲ့သည့်အတွက်ကြောင့်၄အသင်ချေလို့ခေါ်တာ
တင်ပါဗျာ
နောက်ဆုံးပွင့်တော်မူတဲ့ဘုရုမုဒ္ဒရာမြတ်စွာဘုရားအဲ့ဒီဟိုရင်းပေါ့ဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်ပြီးတဲ့နောက်မှာကျတော့ကဘာတသိ
တင်ပါဗျာ
အဲ့နောက်မှာဖျား၉စုလားဘယ်လောက်လားပွင့်သေးတယ
်တင်ပါဗျာ
ဂေါရမဖျားဗျာဒိဋ္ဌခန္ဓာ24စုရှိတယ်
မှန်ပါဗျာ
ဘုရုမုဒ္ဒရာမြတ်စွာဘုရားဒီကဘာကနေပြန်တွက်လိုက်ရင်ကဘာတသိန်းမြောက်မှာပွင့်တယ
်မှန်ပါဗျာ
အဲ့ဒီဘုရားရဲ့နောက်မှာတော့ရေတွက်လို့ရတဲ့ကဘာကတသိန်းရေတွက်လို့မရတာက၄ခါကြုံတယ်လို့ဒီအသေးပဲမျိုးပြောတာ
အဲ့ဒါဆိုလို့ရှိရင်အသင်ချေဆိုတာတချို့လူတွေပြောသလိုတဲ့အနောက်မှာ၃ညလုံး120လို့ပါဆိုတာမဟုတ်
ဘူးအဲ့ဒါကခဏအသင်ချေ
တင်ပါဗျာ
ခဏအသင်ချေဒီဟာတော့ countless ပေါ့
တင်ပါဗျာ
ခဏနာတော့အသင်ခိယခဏနဲ့ရေတွက်လို့မရတဲ့အသင်ချေတာ
မှန်ပါဗျာမှန်ပါဗျာ
တင်းအောင်တင်းချေဆိုတာ340ဆိုတာအဲ့ဒါတ
င်းပါဗျာ
ဒါဟိုတဲ့အတင်းချေပေါ့နော်
တင်းပါဗျာ
ဘုံဂိမ့်နဲ့အတင်းချေပေါ့
တင်းပါဗျာအဲ့ဒါဆိုလို့ရှိရင်ဖျားဖြစ်ဖို့အတွက်၄တင်းချေနဲ့ကဘာသိန်းကျင့်ရတယ်ဆိုတာဟုတ်ပါလားဗျာ
ဟုတ်တယ်ဒါဖျားတဆူဖြစ်ဖို့ရအမတမခင်းနေဘာလို့တော့ဆိုရင်နိုင်ရှင်ကောင်းမနိုင်ရှင်ကောင်းစဉ်းစားကြည့်ပေါ့
မှန်ပါဗျာ
ဆရာဝန်တယောက်ဖြစ်ဖို့ပညာပဏိနစ်တင်ရတာ
အနည်းဆုံးတော့9နှစ်လောက်တော့တင်သင်ရ
အဲ့ဒါလို့ပေါ့ဖျားဖြစ်ဖို့ဆိုတာတော့ခဏလေးနဲ့ဖျားရမယ်ဆိုတာဖြစ်နေ
မှန်ပါဗျာ
အားလုံးဟာဒီတည်ခြင်းမှုတွေတင်ကြမှုတွေဖျားဆိုတဲ့ပုဂ္ဂိုလ်လို့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာခဏချင်းနဲ့ဖျားကဖြစ်သွားတဲ့ဆိုရင်ဒါမပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်နေ
မှန်ပါဗျာမှန်ပါ